တော်ရရှိမြခင်ဗျာခရီးယန်ဝေစကားပြောကြတဲ့အထက်မှာဒစီတစောင်းနားထောင်ကြည့်ရင်ယုံကြည်ခြင်းဆိုတဲ့စကားလုံးဟာအမြဲမဟုတ်ရင်တောင်မှအမြဲလိုလိုတော့ပါတာစမြဲပါပဲဒီလိုအမြဲလိုလိုပါပြီးပြောပါများကြားရပါများလာတော့လေးနဲ့မှုယုံနေသွားလိမ့်မလားလို့စိုးရင်စရာပါပဲတကယ်တော့ယုံကြည်ခြင်းဆိုတဲ့စကားလုံးဟာခရီးယန်တွေအတွက်အလေးနက်ဆုံးထားသင့်ထားတိုက်တဲ့စကားလုံးတစ်ခုပါဘုရားသခင်အထံတော်သို့ချဉ်ကပ်တော်သူသည်ဘုရားသခင်ရှိတော်မူသည်ကို၎င်းကိုတော်ကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမည်ဆိုတဲ့ခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဘရဲဩဝါဒစာအခန်းကြီး7အခန်းငယ်9ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရသောသမာကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒါရမကမဖြစ်သေးမမြင်ရသေးပေမဲ့ဖြစ်မယ်မြင်ရမယ်လို့မိန့်တော်မူတဲ့စကားကိုယုံကြည်ခြင်းအကြောင်းဟေဘရဲဩဝါဒစာအခန်းကြီး7အခန်းငယ်9ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ်
။ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏။မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏။ထိုပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏။ယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာတည်းကမဖြစ်ဘဲလောကဓာတ်တို့သည်ဘုရားသခင်အမိန့်တော်ကြောင့်သာတည်သည်ကိုငါတို့သည်ယုံကြည်ခြင်းအဖြင့်သိကြ၏အာဘေလသည်ကာယိနပူဇော်သောရစ်တဲ့သာ၍မြတ်သောရစ်ကိုယုံကြည်ခြင်းအဖြင့်ဘုရားသခင်အားပူဇော်၏ထိုသို့သောရစ်ကိုပူဇော်၍မိမိဖြောက်မှတ်သည်ဟုတက်သည်ခံတော်မူခြင်းကိုရလေ၏အဘယ်သို့နည်းဟုမူကားသူလှူသောအလှကိုဘုရားသခင်သည်လက်ခံတော်မူ၏သို့ဖြစ်၍အာဘေလသည်သေလွန်တော်လေယခုပင်တရားဟောသေး၏မိတ်ဆွေတို့တက်ရှင်အပေါင်းတို့ခမညာဟေဘေဩဝါဒစာ၏အလွန်ပြောင်မြောက်စွာစုဖွဲ့ထားသောအဆုံးအမတွေကိုအခန်းကြီး7ရဲ့ပြီးခဲ့သောအပိုင်းတွေမှာအထက်ပါအတိုင်းကျွန်တော်တို့ကြားနာခဲ့ကြပြီးပါပြီ။ကပ္ပသမိုင်းရဲ့ဒုတိယမျိုးဆက်လူသားလို့ခေါ်ရမယ်။ကာယိနရဲ့အာဘေလရဲ့ညီအကိုနှစ်ယောက်တို့ရဲ့ဘဝဖြစ်စဉ်သမိုင်းတွေအပေါ်မှာကျွန်တော်တို့ဟာအလေးနဲ့သတ္တုချကြည့်ပြီးတော့ကာယိနဆိုတာဟာဘယ်လိုလူလဲ။အဖဖျားသခင်ကလူချင်းတဲ့ရစ်ကောင်ကိုကြတော့ယုံကြည်ခြင်းနဲ့မပေးအပ်ယုံကြည်ခြင်းနဲ့မပေးအပ်နိုင်တဲ့အခါကျတော့ဇာတိပဂရိအကျင့်ဇေယိုက်နဲ့အမျက်သားကြီးလုံလုံဖြစ်အပြစ်သားကြီးလုံလုံဖြစ်အဖဖျားသခင်ကိုတောင်းမှပြန်ပြီးတော့စော်ကားမော်ကားပြုတ်ရဲတဲ့လူနှခန်းတလံပန်းတလံပြန်ပြီးတော့ရန်တွေ့ဝွင့်တဲ့လူကြီးဖြစ်ခဲ့ရပြီအဖဖျားသခင်ကိုယုံကြည်လို့ဖျားသခင်ကလက်ခံပြီးတော့အသိအမှတ်ပြုတ်ပါတယ်ဆိုတဲ့ညီကလေးအရင်ခောက်ခောက်ကိုတောင်းမှမနာလိုတူရှည်တွေဖြစ်ပြီးတော့သတ်ပစ်ခဲ့မိတဲ့အသည့်လူသတ်မှုကြီးကိုလည်းကျူးလွန်ခဲ့မိပြီးပြီအဲ့ဒီလိုနဲ့ပဲအာဘေလရဲ့မြေမှာသွန်းခဲ့ရတဲ့သွေးတွေဟာသေလွန်သွားသည့်တိုင်အောင်အဖဖျားသခင်ရှေ့မှာစကားပြောနိုင်တယ်။ကျွန်တော်တို့လူသားများရဲ့သမိုင်းအတွက်လေယုံကြည်ခြင်းတရားကိုအာဘေလဟာဟောပြောသွားခဲ့ပြီးဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့အသေးစိတ်လေ့လာခဲ့ကြပြီးပါပြီ။မိတ်ဆွေအပေါင်းတို့သေသေးချာပြန်ပြီးစဉ်းစားကြည့်လိုက်တဲ့အခါကျတော့အခုဟေဘရဲဩဝါဒစာကဖော်ပြပေးတဲ့ယုံကြည်ခြင်းတရားရဲ့သမိုင်းစဉ်ဆိုတာဟာလူဆိုတဲ့တတ္တဝါတို့ဖြစ်ပွားလာတာနဲ့အမျှအလိုလိုဖြစ်ပေါ်လာရတဲ့တရားပဲအဖဖျားသခင်ရဲ့လူသားတို့ကြားမှာဒီတရားဟာအဥ္အစကလေးကတည်ရှိခဲ့ခြင်းပဲဆိုတာကိုကျွန်တော်တို့အလုံးအသိအမှတ်ပြုစီတယ်လို့ကျွန်တော်ဆိုချင်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့အခုဒီကနေ့ကျွန်တော်တို့ရှေ့ကိုဆက်ရမယ့်သင်ခန်းစာတွေဟာလေအဲ့ဒီကဘာဥလူသားဖြစ်စဉ်များတဲ့ကပဲဆက်လက်ပြီးတော့ကောက်နှုတ်လေ့လာသွားရမယ့်သင်ခန်းစာတွေဖြစ်တယ်မေဆွေတော်တဲ့ရှင်အပေါင်းတို့အဖို့လေအလွန်ကြီးမြတ်သောတရားကိုဟောကြားသွားလိုက်အောင်မယ်လို့ကျွန်တော်ဆက်လက်အာမခံလိုပါတယ်။ဒါကြောင့်မလို့အေးနောက်ဤယုံကြည်ခြင်းဆိုတဲ့ခေါင်းစဉ်တစ်ခုကိုခြားထားပေးရင်းနဲ့သင်ခန်းစာအသစ်ကိုစတင်ကြည့်ကြပါစို့။ဟေဘရဲဩဝါဒစာအခန်းကြီး7အငယ်5အေးနောက်သည်ယုံကြည်ခြင်းအဖြင့်သေခြင်းနှင့်လွတ်၍ဘဝပြောင်းရ၏။ဘုရားသခင်သည်သူ့ကိုဘဝပြောင်းစေတော်မူသောကြောင့်သူသည်နောက်တဖန်မပေါ်မရှိသူသည်ဘဝမပြောင်းမီဘုရားသခင်စိတ်တော်နှင့်တွေ့တော်သူဖြစ်သည်ဟုသက်သေခံခြင်းကိုရလေ၏။အာဘီလာဆိုတဲ့ပုဂ္ဂိုလ်ဟာသေသွားခဲ့တော်လေယုံကြည်သူတယောက်အနေနဲ့မြေမှာခတ်ခဲ့ရသောသူ့ရဲ့သွေးများနဲ့တရားဟောနေစေဖြစ်တယ်။အခုအေးနောက်ကြပြန်တော်လေအဖဘုရားသခင်စိတ်တော်နှင့်တွေ့တော်သူဖြစ်ကြောင်းသမိုင်းသက်သေခံနိုင်ပါれတဲ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုလိုအေးနောက်ဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အကြောင်းကိုစိတ်စိတ်ဖတ်ရှုရင်းနဲ့အားကြဖို့ကောင်းလိုက်ပါပြီတော့လို့ကျွန်တော်ယင်တဲ့မှာကျေနပ်နှစ်သိမ့်မိပါတယ်မိ쇠တို့ရေအဲ့ဒီသမိုင်းမှတ်တိုင်တွေကိုမိ쇠တို့ပြန်ပြီးတော့ကြည်ကြပါအလွန်အလွန်ယင်နှင့်ပွေသောတင်းကြိုင်ကုန်းကကပီးစာတွေကြားတဲ့မှာကျွန်တော်ဖြတ်လျှောက်သွားရင်တယောက်ပြီးတယောက်မြေကြီးတဲကိုရောက်သွားခဲ့ရတဲ့ရှေးသန့်ရှင်းသူတို့ရဲ့အကြောင်းဖြစ်ရတွေကိုပြန်ပြီးကျွန်တော်မြင်နိုင်ပါလိမ့်မယ် တနည်းအားဖြင့်ကတော့သင်္ခါရဘဝလမ်းကြောင်းတွေရဲ့အကြောင်းပေါ့။ကပ္ပုကျမ်းရဲ့အခန်းကြီး၅အစပိုင်းကလေးကိုမြည်ပြီးတော့ကြည်ပါ။အာဒံဤသားစဉ်မြည်ဆက်စင်ရင်ဟူမူကလူကိုဖန်ဆင်းတော်မူသောကာလ၌မိမိပုံတရံနှင့်အညီဘုရားသခင်ဖန်ဆင်းတော်မူ၏။လူယောက်ျားလူမိန်းမကိုဖန်ဆင်း၍ကောင်းကြီးပေးတော်မူ၏။ဖန်ဆင်းသောနေ့၌လေသူတို့ကိုအာဒံအမည်ဖြင့်မှဲ့တော်မူ၏။အာဒံသည်အသက်130ရှိသောမိမိပုံတရံနှင့်တညီတရံတီးသောသားကိုမြင်ရ၍ရှေသအမည်ဖြင့်မှဲ့လေ၏။ရှေသကိုဖွားမြင်သောနောက်အာဒံသည်အနှစ်800အသက်ရှင်၍သားသမီးများကိုမြင်လေ၏။အာရန်ဒီအသက်နှစ်ပေါင်း930စေတော်သေလီဤဟုတ်ပါတယ်ထိုအပင်ဤအသီးကိုမစားရစားသောနေ့တွင်ဧကံအမှန်သေရမည်ဟုလူကိုပြည့်ညတ်ထားလီဤဆိုရကိုအခန်းကြီးနှစ်မှာကလေးကတွေ့ကြရပါတယ်နော်အာရန်ဟာအဖဖျားသခင်တားမြစ်တဲ့အသီးကိုစားတဲ့နေ့ကစပြီးတော့ဝိညာဉ်သဘောအရာသေသွားတယ်ဒါပေမဲ့ရုပ်ခန္ဓာကတော့ဆက်လက်အသက်ရှင်နေဒါပေမဲ့အသက်နှစ်ပေါင်း930စေတဲ့အခါမှာတော့သေသွားကြရပါတယ်မိတ်ဆွေအဲ့ဒီသေမင်းကြီးဟာအဲ့ဒီအချိန်ကလေးကစပြီးတော့ဩဇာတရားလာလိုက်တာဒီကနေ့ကျွန်တော်တို့အချိန်အထိဘယ်နှစ်ယောက်များဒီသေခြင်းကနေလွတ်အောင်ပြေးနိုင်ကြပါသလဲလို့ကျွန်တော်တို့စဉ်းစားတိုက်လှပါတယ်စောစောကကပ္ပဦးကျမ်းအခန်းကြီး9ဟာအငယ်18ကိုရောက်လာတဲ့အခါကျတော့ပို့ဆိုတယ်သေခြင်းတရားတွေကိုပို့တွေ့ရတယ်ဒါပေမဲ့အဲ့သေခြင်းတရားတွေတဲကပဲယုံကြည်ခြင်းတရားကိုအဖဖျားသခင်ဟာဆက်လက်ဟောကြားပေးလိုက်ပါတယ်အငယ်18ကိုဆက်ပြီးတော့ကြည်ပါယာရက်သည်အသက်162နှစ်ရှိသောသားအေးနောက်ကိုမြင်လေ၏အေးနောက်ဖွားမြင်သောနောက်ယာရက်သည်အနှစ်800အသက်ရှင်၍သားသမီးများကိုမြင်လေ၏ယာရက်သည်အသက်နှစ်ပေါင်း962နှစ်စေသောသေလေ၏အေးနောက်သည်အသက်65နှစ်ရှိသောသားမသူရှက်လာကိုမြင်လေ၏မသူရှက်လာဖွားမြင်သောနောက်အေးနောက်သည်အနှစ်300ပတ်လုံးဘုရားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏အေးနောက်အသက်နှစ်ပေါင်း365နှစ်ဒီအေးနောက်သည်ဘုရားသခင်နှင့်အတူသွားလာ၏နောက်တဖန်သူသည်မရှိအကြောင်းမူကားဘုရားသခင်သိမ်းယူတော်မူသောကြောင့်ဒီမိတ်ဆွေအပေါင်းတို့မိတ်ဆွေတို့အနေနဲ့အာဘေလရဲ့ယုံကြည်ခြင်းတရားဆိုတာဟာယုံကြည်ခြင်းခရီးစဉ်ကိုဖော်ပြထားတယ်တနည်းအားဖြင့်လမ်းစဉ်မူဝါဒကိုချပြတယ်အခုအေးနောက်ကြတဲ့အခါကျတော့ယုံကြည်ခြင်းနှင့်အတူအသက်တာကိုရှောက်လှမ်းခြင်းဆိုတာကိုဖော်ပြပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်ဖျားသခင်နဲ့အတူသွာလာ၏တဲ့အဲ့ဒီလိုအဖဖျားသခင်နဲ့အတူသွာလာတဲ့လူကြီးရဲ့အသက်တာဟာတကယ်တော့အပြစ်တင်နဲ့အမြဲကင်းနေသလားဆိုတော့မကင်းနိုင်ပါဘူးသူဟာလူတွေရဲ့လူတယောက်သားလင်ဖြစ်ပါတယ်လူသားပြီးပြီးဂရဝါသလူကိစ္စတွေကိုဆက်လက်ဆောင်ရွက်ရတယ်အဲ့ဒီအခါမှာတော့တအိုးတအိမ်သူထူထောင်တယ်သားသမီးကလေးတွေကိုသူမွေးဖွားသွားခဲ့တယ်အဲ့ဒီတည်းမှာထူးဆန်းနေတဲ့အချက်ကတော့အချိန်ကာလစေသောအချိန်ကြာရင်သူသေသွားရမှာကတော့အပေအချာပဲဆိုတာကိုတွေ့ရဘူးတနည်းအားဖြင့်မြေကြီးအောက်ကိုသူရောက်သွားဖို့ကျွန်တော်တို့ကတွေးထားပါတယ်။အဲ့ဒီတွေးတဲ့အတိုင်းမဖြစ်ခဲ့ပါဘူး။သူဟာပျောက်ကွယ်သွားခဲ့ပါတယ်တဲ့။ဟုတ်ပါတယ်။နောက်တဖန်သူသည်မရှိလို့ကျမ်းစာမှာဆိုထားတယ်လी။ဒါပေမဲ့အလွန်ထူးခြားတဲ့သူသည်မရှိတော့ပဲဖြစ်ရခြင်း။သူ့ရဲ့မြေမှကွယ်ပျောက်သွားရခြင်းဟာဘလောက်အထိယုံကြည်ခြင်းရဲ့အကျိုးကျေးဇူးကိုခံရပါသလဲဆိုရင်အဖဖျားသခင်သိမ့်ယူတော်မူခြင်းကြောင့်သာလျှင်သူဟာကွယ်ပျောက်သွားရခြင်းပဲဆိုရကိုမှတ်မှတ်ရရကြီးနှုတ်ကပတ်တော်ဟာဖော်ပြပေးလိုက်ပါလေမိတ်ဆွေအပေါင်းတို့အခုသမိုင်းကြောင်းမှာဆိုရင်အာရန်ကစပြီးတော့သားတွေအဆက်ဆက်ကိုမြင်ရတယ်တနည်းပြောရင်မွေးဖွားတယ်ဆိုရကို biget ဆိုပြီးတော့သုံးနှုံးဖော်ပြထားပါလေတခါအဲ့ဒီ biget လဲပြောင်းသွားရောပြီးသွားရောနောက်ထပ်တွေ့ရတဲ့ဝေါ်ဟာရကတော့ die ဆိုတဲ့သေဆုံးမှုပဲဖြစ်ပါလေအဲ့ဒီဂျာကာလဘဝနေ့ရက်တီဂျားတဲ့မှာတခြားသူတွေတဲ့အေးနောက်မှာပုံမတွေ့မြင်ရတဲ့အချက်ကတော့တိအဖဖျားသခင်ကိုယုံကြည်ခြင်းနှိအဖဖျားသခင်ကိုယုံကြည်သောသူကိုအဖဖျားသခင်သိမ့်ယူတော်မူခြင်းဆိုတဲ့ထူးခြားလာတဲ့အချက်ကြီးနှစ်ချက်ဖြစ်နေပါလေမိတ်ဆွေအပေါင်းတို့အေးနောက်ရဲ့အဲ့ဒီလိုယုံကြည်ခြင်းနဲ့အဖဖျားသခင်နဲ့အတူလှုပ်ရှားသွားလာခြင်းအဖဖျားသခင်ကသူ့ကိုသိမ့်စီခြင်းဆိုတာကိုအသေးစိတ်မှတ်တမ်းတင်မထားပေမယ့်ကျွန်တော်စဉ်းစားစရာအချက်တွေကိုတော့ကျမ်းစာစာသားတွေအရာအခုလိုထုတ်နှုတ်လို့ရနိုင်ပါလေအေးနောက်သည်အသက်65နှစ်ရှိသောသားမသူရှက်လာကိုဖွားမြင်တယ်။မသူရှက်လာဖွားမြင်သောနောက်ဆိုပြီးတော့မှအေးနောက်သည်အနှစ်300ပတ်လုံးအဖဖျားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏ဆိုတဲ့အချက်ကိုအလေးနဲ့စဉ်းစားဖို့ဖြစ်ပါလေ။မှန်ပါတယ်မိတ်ဆွေတို့။မသူရှက်လာဆိုတဲ့သားဦးကလေးကိုဖွားမြင်ခြင်းဟာဇာတိပဂိလူသားလူတွေကလူတစ်ယောက်ဖြစ်တဲ့အေးနောက်ရဲ့ဘဝအသည့်အမြင်ကိုပြုပြင်ပြောင်းလဲပေးခဲ့တယ်ဆိုတဲ့သဘောဟာဒီနေရာမှာအရေးတကြီးပေါ်ထွက်လာပါလေ။ အစပထမပိုင်းနုပြိုစဉ်အချိန်အရွယ်မှာတော့အေးနောက်ဟာကျွန်တော်တို့မိတ်ဆွေတို့လိုလောကသားများပြီးပြီပဲခပ်ပေါ့ပေါ့ပဲဖြစ်ကောင်းဖြစ်ခဲ့လိမ့်မယ်။ဒါပေမဲ့သူဟာသူ့ရဲ့သားကလေးမသူရှက်လာရဲ့ဥဝဲဆိုတဲ့အသံလူလောကတဲကိုညီတာရဲရဲကလေးနဲ့မွေးဖွားလာတဲ့မြင်ကွင်းတို့ဟာအေးနောက်ရဲ့နှလုံးသားကိုအသစ်ပြုတ်ပြင်ပေးလိုက်တယ်ဆိုတဲ့ခံစားချက်ဟာဝိညာဉ်ရေးခံစားချက်အဖြစ်ဒီနေရာမှာကျွန်တော်တို့မွေးမြူဖို့ပေါ်ထွန်းလာပါတယ်။၁ကျေးဇူးတော်ကိုသိစေတယ်။၂လူသားဟာသေခြင်းနဲ့ရှင်သန်ခြင်းကြားမှာဘဝအသက်တာကိုကူးသန်းရတယ်ဆိုတာကိုသိစေတယ်။၃လူဘဝမှာဖျားပေးတာဝန်နဲ့လူနဲ့ဘယ်လိုမှခွဲခွာလို့မရဘူးဆိုတာကိုသဘောပေါက်နားလည်စေတယ်ဆိုတဲ့အချက်တွေပေါ်ထွက်လာပါတယ်။မိတ်ဆွေအပေါင်းတို့ကိုဘဝမှာမျိုးဆက်သစ်ကလေးတယောက်နောက်ထပ်ဖွားမြင်လာလို့တောင်းမှကိုဘဝပုံစံကိုပြုတ်ပြင်ပြောင်းလဲနိုင်ခြင်းမရှိဘူးဆိုရင်တော့အဲ့ဒီလိုလူမျိုးရဲ့ဘဝကိုအခြားဘာအကြောင်းတရားကများပြောင်းလဲပေးနိုင်အောင်မှလဲလို့ကျွန်တော်တွေးခေါ်မိပါတယ်။စင်စစ်အဲ့ဒီလိုလူကလေးတယောက်ကိုယဉ်သွေးကလေးအဖြစ်မွေးဖွားလာပြီဆိုရင်ဒီကလေးကလေးဟာစကားတခုကိုမှပြောစရာမလိုဘဲနဲ့အထက်ကဖော်ပြခဲ့တဲ့ဖျားသခင်စီကကိုသိဖို့အချက်တွေကိုယူဆောင်လာတယ်။သတိပေးစကားတွေအလိုလိုပြောလာတယ်လို့ပဲကျွန်တော်ကတော့ခံယူမိပါတယ်။ဟုတ်ပါတယ်။အဖဖျားသခင်ရဲ့စကားသံတွေအကုန်လုံးကိုမသူရှက်လာဆိုတဲ့လူကလေးအဖြစ်အသက်နဲ့လူသားကလေးဟာစကားပြောလာတယ်။အေးနောက်အဖို့မသူရှိလာဆိုတဲ့လူကလေးအားဖြင့်အဖဖျားသခင်ရဲ့ဗျာဒိတ်တော်တွေကိုခံယူနိုင်ခဲ့တယ်ဆိုတာကိုရှင်းနေအောင်ကျွန်တော်တို့တွေ့နိုင်ပါတယ်။အဲ့ဒီလိုစိတ်သစ်လူသစ်ဘဝသစ်သူပြောင်းလဲပြီးတော့ယုံကြည်ခြင်းဘဝအသက်တာမှာတည်နေခဲ့တယ်။ဖျားသခင်နဲ့အတူအသက်တာကိုရှင်သန်လှုပ်ရှားသွားလာခဲ့တယ်။ဒီနည်းအားဖြင့်သူဟာသေခြင်းနဲ့လွတ်ကင်းပြီးတော့ဘဝပြောင်းပြီးတော့သိသိချင်းကိုခံရတယ်ဆိုတာဟာအခုဟေပြဲဩဝါဒစာအဖြစ်ရှင်းလင်းပြတ်သားလွန်းလာတဲ့သမိုင်းသက်သေအဖြစ်ပေါ်ထွန်းလာစေပါ रे ဟုတ်ပါ रे အေးနောက်သည်ယုံကြည်ခြင်းအဖြစ်သေခြင်းနှင့်လွတ်၍ဘဝပြောင်းရ၏ဖျားသခင်သည်သူ့ကိုဘဝပြောင်းစေတော်မူသောကြောင့်သူသည်နောက်တဖန်မပေါ်မရှိသူသည်ဘဝမပြောင်းမီဖျားသခင်၏စိတ်တော်နှင့်တွေ့သောသူဖြစ်သည်ဟုသက်သေခံခြင်းကိုရလေ၏မိတ်ဆွေအပေါင်းတို့ဓမ္မသမိုင်းစာမျက်နှာတွင်ပေါ်မှာအေးနောက်မောရှိအေလီယာဆိုတဲ့ပုဂ္ဂိုလ်ကြီးတွေဟာမြေပေါ်မှာသေသွားကြတယ်ဆိုတာမျိုးမတွေ့ရဘဲနဲ့အဖဖျားသခင်ရဲ့သိသိချင်းအဖြစ်ဘဝချုပ်ငင်းခဲ့ကြရတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။ဒါဟာအလွန်အလွန်အရေးကြီးတဲ့ကွယ်ပြောက်ရခြင်းတွေပဲဖြစ်ပါတယ်။ကျွန်တော်ကဒီအကြောင်းတွေကိုစဉ်းစားရင်းနဲ့မြေပေါ်ကနေသူတို့ရဲ့ကွယ်ပြောက်ရတဲ့ဤတွေဟာတကယ်တော့ကျွန်တော်တို့လောကရန်လူသားတွေအားလုံးအနေနဲ့လည်းပဲယုံကြည်ခြင်းအဖြစ်အမှန်ခံစားရသောသေခြင်းရဲ့သဘောသဘာဝအတိုင်းမထူးလှပါဘူးလို့စိတ်ထဲမှာတွက်ဆမိပါတယ်။ဟိုလုံငယ်တဲ့ငါးနှစ်လောက်တုန်းကကွယ်ပြောက်သွားကြရသည်နီးဆိုပြီးတော့ကျွန်တော်ဟာဖြစ်အမှန်ဝတ္ထုတို့တပုတ်ကိုရေးခဲ့ပူပါလေကျွန်တော်ရဲ့ကျောင်းအုပ်ဆရာမကြီးဖြစ်သူဒေါ်ထွားကြီးဆိုရာရေးစာရေးဆရာမကြီးမတ်လေးလုံဆိုရာရေးပုဂ္ဂိုလ်ကြီးနှစ်ယောက်တို့ရဲ့အသက်တာတွေကိုကျွန်တော်အဲ့ဒီဝတ္ထုတွေမှာထည့်ရေးပြီးတော့သူတို့ရဲ့အုတ်ဂူကလေးတွေမှာသူတို့ရဲ့မြင့်မြတ်လှတဲ့ဘဝရဲ့အကြောင်းတွေလောကတာဝန်တွေကိုကြည်ကြည်ပြင်းပြင်းထမ်းဆောင်သွားခဲ့ကြဘုံတွေများကိုကျွန်တော်အဲ့ဒီဝတ္ထုတွေမှာဖွဲ့ညွှဲရေးသားခဲ့ဘူးတဲ့အကြောင်းကိုကျွန်တော်ဒီအချိန်မှာပြန်ပြီးတော့မှတ်မိပါတယ်။ကွယ်ပြောက်သွားကြရတာကတော့အမှန်။တနည်းပြောရင်သိခဲ့ကြရတာကတော့အမှန်ပဲ။ဒါပေမဲ့ကျွန်တော်ယင်တဲ့မှာတော့အဖဖျားသခင်ကိုယုံကြည်ခြင်းအဖြစ်ဝေဒနာတွေကြားတဲ့ကပဲလှစ်ခနဲကျေးဇူးတော်ကြောင့်သူတို့ဘဝပြောင်းသွားခဲ့ကြတယ်လို့ပဲမှတ်ယူခံစားမိပါတယ်။အခုအေးနောက်ဟာဆိုရင်အဖဖျားသခင်နဲ့အတူအဝေးကြီးခရီးလျှောက်လှမ်းခဲ့ပြီးတဲ့နောက်ကို့အဖနဲ့အတူကိုရှိနေတယ်လို့ပဲ။တနေ့ပဲနောက်ဆုံးအချိန်စေ့လာတော့အေးနောက်မင်းရဲ့လောကအိမ်ကိုမပြန်ပါနဲ့တော့ကွာ။ငါအိမ်ကိုပဲလိုက်ခဲ့ပြီးတော့ဆိုပြီးတော့ဖျားသခင်ခေါ်သွားခြင်းပဲလို့ကျွန်တော်တွေးတောဆင်ခြင်းမိပါတယ်။ကျွန်တော်ယုံကြည်သူတူဦးချင်းအတွက်ဒါဝိမင်းကြီးကနေတဆင့်တင်ကြားပေးခဲ့တဲ့23ခုမြောက်သောဆလံမှာဆိုရင်လေ။သင်မင်းအိပ်လွှမ်းမိုးရကြိုင်တဲ့သူလျှောက်သွားရတော့လေဘေးအန္တရာယ်ကိုမကြောက်ပါမရှင်းဘူးလားသေကိုသေရမယ်ဆိုတဲ့ပရိညင်ကိုသူကိုယ်တိုင်ချထားပေးတယ်နော်ဒါပေမဲ့မကြောက်ကြဘူးဆိုတဲ့အခွင့်အရေးကိုလေသူကပြန်ပြီးတော့ပေးထားပြန်တယ်ဒါဟာကဲတင်ချင်းတရားဖြစ်ပါတယ်ယုံကြည်ခြင်းကိုသာသူတောင်းဆိုထားခြင်းလည်းဖြစ်ပါတယ်သက်သာလောနိဩဝါဒစာပထမစာဆောင်မှာတုန်းကဆိုရင်အခန်းကြီး3အငယ်17နဲ့17ဟာအခုလိုဖော်ပြထားပါတယ်သင်တို့ရှိရာသို့ငါတို့သွားရလမ်းကိုငါတို့အဖဒီဟူသောဖျားသခင်နှင့်ငါတို့သခင်ယေရှုခရစ်သည်ပြင်းစင်တော်မူပါစေသောထိုသခင်သည်မိမိတန်ရှင်သူအပေါင်းတို့နှင့်အတူကြွလာတော်မူသောအခါငါတို့အဖသည်ဟူသောဘုရားသခင်ရှေ့မှအပြစ်တင်ကွင်းနှင့်ကင်းလွတ်သောသင်တို့၏စိတ်နှလုံးကိုကိုတော်သည်တန်ရှင်ခြင်းပါရမီ၌မြဲမြံခိုင်ခံ့စေသောငါငါတို့သည်သင်တို့ကိုချစ်တဲ့သူသင်တို့သည်အချင်းချင်းကို၎င်းသူတစ်ပါးအပေါင်းတို့ကို၎င်းချစ်၍ချစ်ချင်းမေတ္တာနှင့်အထူးသဖြင့် ကျွဲဝပြည့်စုံပြီးအကြောင်းသခင်ဖျားပြုတော်မူပါစေတော့တဲ့အဲ့ဒီလိုရေးသားထားတာကိုကျွန်တော်တို့တွေ့ကြရပါတယ်တခါအဲ့ဒီသက်သာလောနိဩဝါဒစာပထမစာဆောင်မှာပဲအခန်းကြီး၄မှာကျတော့အငယ်၃၃မှ၁၈အတွင်းမှာအခုလိုဆက်လက်ဖော်ပြထားတာကိုကျွန်တော်တို့တွေ့နိုင်ပါတယ်ညီအကိုတို့မျော်လင့်ခြင်းမရှိသောအခြားသူတို့သည်ဝန်းနေသကဲ့သို့သင်တို့သည်ဝန်းမနေမီအကြောင်းအိပ်ပျော်သောသူတို့၏အမှုအရာကိုမသိဘဲနေစီခြင်းဟာငါတို့အလိုမရှိယေရှုသည်သေပြီးမှတပံထမြောက်တော်မူသည်ကိုငါတို့သည်ယုံလျင်ထိုနည်းတူယေရှု၌အိပ်ပျော်သောသူတို့ကိုလည်းထိုသခင်နှင့်အတူဖျားသခင်ပို့ဆောင်တော်မူလိမ့်မည်သခင်ဖျား၏ဗျာဒိတ်တော်အဖြစ်တပံငါတို့ဆိုသည်ကသခင်ဖျားကြွလာတော်မူသောအခါအသက်ရှင်၍ကြံ့ကျွင်းသောငါတို့သည်အိပ်ပျော်ပြီးသောသူတို့၏အရင်အူးနေရာကြာရကြမည်မဟုတ်သခင်ဖျားသည်ကြွေးကြော်ခြင်းကောင်းကင်တမန်မင်းအသံပေးခြင်းဖျားသခင်၏တပိုးတော်ကိုမှုတ်ခြင်းနှင့်တကွကောင်းကင်ဘုံမှကိုယ်တိုင်ဆင်းသက်တော်မူ၍ခရစ်တော်၌သေလွန်သောသူတို့သည်အူးထမြောက်ကြလိမ့်မည်ထိုအခါအသက်ရှင်၍ကြံ့ကျွင်းသောငါတို့သည်အာကာသကောင်းကင်၌သခင်ဖျားထံတော်သို့ရောက်စီခြင်းဟာထိုသူတို့နှင့်တကွမိုးတိမ်ပေါ်သို့ခြီဆောင်ခြင်းကိုခံရသောအပြင်သခင်ဖျားနှင့်အတူအစင်မပြတ်နေရကြလိမ့်မည်မိတ်ဆွေအပေါင်းတို့အဲ့ဒီလိုယုံကြည်ခြင်းတရားကြောင့်ခံစားရဆုကျေးဇူးဆိုတာဟာလေယုံကြည်ခြင်းကြီးမားလေလေကျေးဇူးကြီးမားသည့်လေလေပဲအံ့ဩလိုကိုမကုံနိုင်လောက်အောင်ထူးခြားတဲ့ဝိညာဉ်ရေးသတ္တိတွေကိုဖြစ်ပေါ်စေတယ်ဆိုတာကိုရှင်ပေါလုဟာဖိလိပ္ပိဩဝါဒစာထဲကကြွေးကြော်သံအဖြစ်ကျွန်တော်တို့ကိုသင်ခန်းစာပေးခဲ့ပြန်ပါလေဖိလိပ္ပိဩဝါဒစာအခန်းကြီး၁အငယ်၁၈မှ၂၀အတွင်းကိုကြည်ပါတို့ဖြစ်၍အဘယ်သို့နည်းလျှို့ဝှက်၍ဟောပြောသည်ဖြစ်စေသစ္စာရှိ၍ဟောပြောသည်ဖြစ်စေအဘယ်သို့သောအဖြစ်ဟောပြောသည်ဖြစ်စေခရစ်တော်၏တရားကိုဟောပြောခြင်းရှိ၏ထိုအကြောင်းကြောင့်ငါသည်ယခုဝမ်းမြောက်၏နောင်၌လဲဝမ်းမြောက်လိမ့်မည်အဘယ်သို့နည်းဟုမူကားငါသည်အရှင်းရှက်ကြောက်ခြင်းမရှိရဲရင်ခြင်းနှင့်ပြေဆုံး၍အသက်ရှင်သည်ဖြစ်စေသေသည်ဖြစ်စေငါကိုယ်ခန္ဓာ၌ခရစ်တော်သည်အစင်မပြတ်ဂုံအသရေထင်ရှားတော်မူသကဲ့သို့ယခုပင်ထင်ရှားတော်မူမည်ဟုငါမျှော်လင့်အားကြီး၍တောင့်တသည်နှင့်အညီသင်တို့ဆူတောင်းသဖြင့်၎င်းယေရှုခရစ်၏ဝိညာဉ်တော်မဆာသဖြင့်၎င်းဤအကြောင်းအရာသည်ငါကိုယ်ကယ်တင်သောအကြောင်းအရာဖြစ်မည်ဟုငါသိ၏ငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏သေလျင်မူကားသာ၍အကျိုးရှိ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်မှာတော့အေးနောက်ကဲ့သို့သောလူသားကြီး၏ယုံကြည်ခြင်းကိုအဖဖျားသခင်ကဘလောက်အထိနှစ်သက်သဘောကျတော်မူတယ်ဆိုရကိုဟေဘရဲဩဝါဒစာဟာအခုလိုဆက်လက်ရှင်းပြပေးလိုက်ပြန်ပါလေဟေဘရဲဩဝါဒစာအခန်းကြီး7အငယ်6ယုံကြည်ခြင်းမရှိလျင်ဖျားသခင်ဤစိတ်တော်နှင့်မတွေ့နိုင်အကြောင်းမူကားဖျားသခင်အထံတော်သို့ချင်းကပ်တော်သူသည်ဖျားသခင်ရှိတော်မူသည်ကို၎င်းကိုတော်ကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမည်ရှင်းနေပါပြီယုံကြည်ခြင်းတရားသီးသားလျှင်အဓိကအဖဖျားသခင်ကိုနှလုံးပုံပြီးယုံရမည်ယုံကြည်ခြင်းအပြင်လည်းအကျိုးကျေးဇူးရှိရမည်ဆရာကနားလေသဘောပေါက်ကြရလိမ့်မည်အဲ့ဒီလိုအေးနောက်ရဲ့ယုံကြည်ခြင်းအကြောင်းတွေကိုအသေးစိတ်ဖော်ပြပြီးတဲ့အချိန်မှာသမိုင်းရဲ့နောက်ထပ်တွင်ဆက်အဖြစ်လူသားကြီးတယောက်ကိုထပ်မံပွဲထုတ်ပေးလိုက်ပြန်ပါလေဟုတ်ပါတယ်နောက်ထပ်တွေ့မြင်ရတဲ့ပုဂ္ဂိုလ်ကြီးကတော့နောအေးပဲဖြစ်ပါလေဟေဘရဲဩဝါဒစာအခန်းကြီး7အငယ်9နောအေးသည်မမြင်သေးသောအမှုအရာတို့ကိုဖော်ပြသောဗျာဒိတ်တော်ကိုခံရပြီးမှယုံကြည်ခြင်းအပြင်ကြောက်ရွံ့သောစိတ်ရှိ၍မိမိအိမ်သူအိမ်သားတို့ကိုကယ်တင်ခြင်းဟာသင်္ဘောကိုတည်လေ၏ထိုယုံကြည်ခြင်းအပြင်လောကီသားတို့ကိုအပြစ်တင်၍ယုံကြည်ခြင်းနှင့်ရှင်သောဖြောက်မှတ်ခြင်းကိုလည်းအမွေခံရ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့နောအေးဟာမမြင်ရသေးတဲ့အမှုအရာတို့ကိုဖော်ပြသောဗျာဒိတ်တော်ကိုခံရပြီးနောက်တဲ့အဲ့ဒါဆိုရင်နောအေးခံယူရတဲ့ဗျာဒိတ်တော်ဟာဘာလဲဆိုတာကိုအတိကအနေနဲ့ပြန်ပြီးတော့ဆန်းစစ်စဉ်းစားကြည့်နိုင်ပါလေဒီဗျာဒိတ်တော်တွေဟာကမ္ဘာဦးကျမ်းအခန်းကြီး6ထဲမှာရှင်းနေအောင်တွေ့ရတဲ့ဗျာဒိတ်တော်တွေဖြစ်ပါလေအဲ့ဒီအခန်းကြီး6ရဲ့အငယ်9မှ9ကိုပြန်ပြီးတော့ကြည့်စီခြင်းပါလေမြေကြီးပေါ်မှာလူအပြစ်ကြီး၍သူ၏စိတ်နှလုံးအကြံအစီရှိသမျှတို့သည်အစင်မပြတ်ဆိုးညစ်ခြင်းတက်တက်ရှိကြောင်းကိုဖျားသခင်သိမြင်တော်မူလျင်မြေကြီးပေါ်မှာလူကိုဖန်ဆင်းတော်မူသည်ကိုနောင်တရ၍နှလုံးတော်ပူပန်လျက်ရှိတော်မူ၏ထာဝရဖျားကလည်းငါဖန်ဆင်းသောလူကို၎င်းလူမှဆ၍သားများတွားရသောတရိတ်ဆန်များမိုးကောင်းကင်ငှက်များတို့ကို၎င်းမြေကြီးမျက်နှာမှငါသုတ်သင်ပယ်ရှင်းမည်သူတို့ကိုဖန်ဆင်းသောကြောင့်ငါနောင်တရသည်ဟုမိန့်တော်မူ၏ကဲနောအေးဟာအဲ့ဒီဗျာဒိတ်တော်ကိုခန်းစားနားလေထိတွေ့ခဲ့ရတယ်ဆိုတာရှင်းနေပြီဒ တခါအဲ့ဒီကျမ်းရဲ့အငယ်73 74မှာအခုလို့ဆက်လက်ပြီးတော့တွေ့မြင်နိုင်ပါသေးတယ်။ထိုအခါဘုရားသခင်သည်နောအေအာမိန့်တော်မူသီကသတ္တဝါအပေါင်းတို့၏အဆုံးသည်ငါမျက်မှောက်တွင်ပေါ်လာပြီ။သူတို့ကြောင့်မြေကြီးသည်အတ္တမအမှုနှင့်ပြည့်စုံလေ၏။အကယ်စင်စစ်မြေကြီးနှင့်တကွသူတို့ကိုငါဖျက်ဆီးမည်။ဂောဖရတစ်သားဖြင့်သင်္ဘောကိုကိုဖို့တီးလှုပ်လော့။အထဲ၌လည်းအခန်းများကိုလှုပ်လော့အတွင်းအပြင်ပတ်လေကိုထင်းယူစေနှင့်သုတ်လော့။မေဆွေအဖဖျားသခင်နောအေးကိုချထားပေးခဲ့တဲ့အမိန်ကြီးဟာအရှိကြီးပါအဲ့ဒီကြံရဲ့ဏိဂုံးမှာပြီးပြီးပြင်းပြင်းဖော်ပြပေးလိုက်တာကတော့ဖျားသခင်မှားထားတော်မူဤမှားထားတော်မူသည့်အတိုင်းလေနောအေးပြုတ်လေဤဆိုတဲ့အချက်ပဲဖြစ်ပါလေမေဆွေအပေါင်းတို့ဒါဟာအတိကရလိုအပ်တဲ့ယုံကြည်ခြင်းသားကောင်းကြီးနောအေးအနေနဲ့အပြုတ်အပြုတ်တိုက်ဆုံးသောဝတ်ပဲဖြစ်ပါလေဟုတ်ပါတယ်အဖဖျားသခင်အမိန်တော်ရှိသူအမိန့်အတိုင်းနောအေးပြုရမည်ဖြစ်ပါလေ။ကောင်းပြီ။အဲ့ဒီလိုအဖဖျားသခင်စီကတရိုက်ကြီးဗျာဒိတ်တော်တွေကိုသာသူဟာခံယူ။ယုံကြည်ပြီးတော့ကြောက်ရွံ့သောစိတ်ဖြစ်ပေါ်လာသလားဆိုရင်တော့မကနိုင်သေးပါဘူး။သူ့ရဲ့ယုံကြည်ခြင်းအမွေဟာသွယ်ဝိုက်သောဤအဖြစ်ငယ်စဉ်တောင်ကြီးကလေးဘွားကလေးကသူ့အဖို့မမိလိုက်ရတဲ့သူ့ရဲ့အဖိုးကြီးဖြစ်သူအေနောင်အဖိုးဖြစ်သူမသူရှက်လာတို့မှတဆင့်အမွေဆက်ခံရခြင်းပဲဖြစ်လိမ့်မယ်ဆိုရတွေ့ကိုကျွန်တော်စဉ်းစားစရာပေါ်လာပါလေမမလေးကပောက်ကြက်မှအဖေအချာပြန်ကြည့်ပါအေးနောက်ရဲ့သမိုင်းဖြစ်စဉ်နဲ့မြစ်ဖြစ်သူနောအေးတို့ရဲ့ပေါ်ထွန်းခြင်းအကြောင်းတွေးကိုဆက်ဆက်ချင့်တွေ့ကြည့်နိုင်ပါလေကပောက်ကြက်အခန်းကြီး5အငယ်27မှ32အတွင်းကိုပြန်ပြီးတော့ကြည့်စီခြင်းပါလေကျွန်တော်စောစောကပြောခဲ့တဲ့အတိုင်းပဲသင်ញိုင်းကုန်မှတ်တမ်းများကြားတဲ့ကယုံကြည်ခြင်းတရားအကြောင်းပဲပေါ့အေးနောက်ဒီအသက်65နှစ်ရှိသောသားမသူရှက်လာကိုမြင်လေဤမသူရှက်လာဖွားမြင်သောနောက်အေးနောက်သည်အနှစ်300ပတ်လုံးဘုရားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏အေးနောက်အသက်နှစ်ပေါင်း365နှစ်သည်အေးနောက်သည်ဘုရားသခင်နှင့်အတူသွားလာ၏နောက်တဖန်သူသည်မရှိအကြောင်းမူကားဘုရားသခင်သိမ်းယူတော်မူသောကြောင့်သည်မသူရှိလာသည်အသက်189နှစ်ရှိသောသားလာမက်ကိုမြင်လေ၏လာမက်ဖွားမြင်သောနောက်မသူရှိလာသည်အနှစ်982နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏မသူရှလာသည်အသက်နှစ်ပေါင်း969နှစ်စေသောသေလီ၏လာမက်သည်အသက်182နှစ်ရှိသောသားကိုမြင်၍ဤသူသည်ကထာဝရဘုရားကြိမ်တော်မူသောမြေ၌လှုပ်၍ပင်မန်းစွာခံရသောငါတို့အားသက်သာစေသောသူဖြစ်လိမ့်မည်ဟု၍သူကိုနောအေးဟုသောအမည်ဖြင့်မှဲ့လေ၏နောအေးဖွားမြင်သောနောက်လာမက်သည်အနှစ်995နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏လာမက်သည်အသက်နှစ်ပေါင်း989နှစ်စေသောသေလီဤနောအေးသည်အသက်900ရှိဤနောအေးသားကရှေမဟာမယာဖက်ဒီတဲ့အဲ့တော့ဒီသမိုင်းနှစ်တွေကိုတက်ချက်လိုက်မယ်ဆိုရင်အဲ့သမိုင်းနှစ်တွေအရာဆိုရင်အဖိုးအေးနောက်ကိုအဖဖရဲသခင်သိမ်းစီးပြီးနောက်ပိုင်းနှစ်တွေအများကြီးဆက်ပြီးတော့မသူရှလာအသက်ရှည်တယ်အဲ့ဒီအချိန်အတော်အတွင်းမှာမြေကလေးနောအေးကိုကောင်းကောင်းကြီးမှီသွားခဲ့တယ်မသူရှလာဟာသူ့ဖခင်ကြီးအေးနောက်ရဲ့ယုံကြည်ခြင်းတရားကိုမြေကလေးနောအေးစီမှာချထားပေးခဲ့မှာအသေးချာပဲလို့ကျွန်တော်တွက်ဆနိုင်ပါ रे မိတ်ဆွေအပေါင်းတို့နောအေးဟာယုံကြည်ခြင်းအဖြစ်ကြောက်ရွံ့သောစိတ်ရှိခဲ့တယ်အဲ့ဒီလိုကြောက်ရွံ့သောစိတ်ကြောင့်လေမိမိနဲ့မိသားစုတို့ကိုကယ်တင်နိုင်ခဲ့တယ်ဆိုတဲ့အချက်အလွန်အရေးကြီးတဲ့အချက်ပဲလို့ကျွန်တော်တင်ပြလိုပါ रे နောအေးရဲ့အဖဖခင်အမိန့်တော်အတိုင်းသင်္ဘောကြီးတိဆောက်ခြင်းဟာအဲ့ဒီခေတ်အဲ့ဒီအချိန်ကာလအဖို့ဖခင်ကိုမယုံကြည်ခြင်းတွေဖခင်စကားကိုနားမထောင်မှုတွေအလိုတော်ကိုဆန့်ကျင်တော်လှန်မှုတွေကြားထဲမှာတော့အတော်ကြီးရည်စရာကောင်းကင်မှာအမှန်ပဲလို့ကျွန်တော်တွေးပါတယ်ဘသူကမှအဖဖခင်ကိုမကြောက်တဲ့အချိန်မျိုးမှာသူကြောက်ခဲ့တယ်အဲ့ဒါနဲ့ပဲကုန်းခေါင်ကောင်ကြီးမှာသင်္ဘောကြီးဆောက်နေတဲ့နောအေးကိုဒီနောအေးဆိုတဲ့ကောင်ကြီးကကြောက်နေလို့ကြောက်တယ်လို့ပေါ်ချကြကြီးလို့ဆိုပြီးတော့အပြောခံခဲ့ရမှာအဖေချာပဲလို့ကျွန်တော်စိတ်ထဲကတွက်မိပါတယ်မိတ်ဆွေဘာကြီးပြောနေနေအဖဖះသခင်ကိုသူကြောက်တယ်ကြောက်ဆိုအဖဖះသခင်ကိုသူသိတယ်လေယုံကြည်တယ်လေဟုတ်တယ်အဖဖះသခင်ကိုသိတယ်ယုံကြည်တယ်ဆိုတော့ကြောက်ကိုကြောက်ရမှာဟာအမှန်ပဲဖြစ်ပါတယ်ဒီနေရာမှာအထူးသတိရမိစေတာကတော့33ခုမြောက်သောစာလံတဲကအငယ်6ကနေ9အတွင်းမှာဖော်ပြထားတဲ့အဖဖះသခင်ကိုကြောက်ရွံ့ခြင်းသဘောတရားပဲဖြစ်နေပါတယ်ထာဝရဖះကြီးနှုတ်ကပတ်တော်အဖြစ်မိုးကောင်းကင်ကို၎င်းနှုတ်တော်အသက်အဖျင်မိုးကောင်းကင်တစားများကို၎င်းဖန်ဆင်းတော်မူ၏သမုဒ္ဒရာရေကိုစုပုံစုဝေးစေတော်မူ၏နည်းနည်းသောသမုဒ္ဒရာကိုလည်းလုံကြုံရအရတ်တို့၌တူထားတော်မူ၏ထာဝရဘုရားကိုမြေကြီးတစ်ပြင်လုံးကြောက်ရွံ့စေလောကီနိုင်ငံသားအပေါင်းတို့သည်ယိုသေးလေးမြတ်ကြစေအကြောင်းမူကား ထာဝရဖခင်မွတ်ဆို၍မွတ်ဆိုတော်မူသည့်အတိုင်းဖြစ်၏အမိန့်တော်ရှိ၍မိန့်တော်မူသည့်အတိုင်းတည်လျက်နေ၏တဲ့မိတ်ဆွေတို့တာရှင်အပေါင်းတို့အခုအချိန်ထိဟေပြဲဩဝါဒစာအခန်းကြီး7ရဲ့သင်ခန်းစာတွေဟာသမိုင်းဦးလူသားကြီး3ယောက်အကြောင်းနဲ့အခြေတည်ပြီးတော့ယုံကြည်ခြင်းတရားကိုဖွင့်ဆိုတင်ပြပေးနေပါတယ်မှတ်မိကြမယ်လို့လည်းကျွန်တော်ထင်ပါတယ်အာဘေလသည်ယုံကြည်ခြင်းဤမူဝါဒသဘောတရားကိုဖော်ပြသလိုအေးနောက်သည်ယုံကြည်ခြင်းနှင့်အသက်တာကိုရှောက်လှမ်းခြင်းအကြောင်းကိုထင်ရှားစေခဲ့ပြီးဆိုရကိုကျွန်တော်တို့နှစ်ပိုင်းခွဲတင်ပြပေးခဲ့ပါတယ်အခုနော်အေးကတော့ယုံကြည်ခြင်းဤသက်သေကိုဖြစ်ပွားစေသောလူသားကြီးပဲလို့ကျွန်တော်အဆိုတင်သွင်းလိုပါ रे မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းဖြစ်၏ဆိုတဲ့အကြောင်းကိုသစ္စာတရားအမှန်အဖြစ်နော်အေးဟာသက်သေပြခဲ့ပြီးပြီဖြစ်ပါ रे ဒီသက်သေသာရကအပေါင်းတို့ဟာဓမ္မသမိုင်းရဲ့သက်သေသာရကများအဖြစ်ကျွန်တော်ယုံကြည်သူအသင်းတော်များနဲ့တကွယုံကြည်သူတဦးစီအတွက်သက်သေဖြစ်တယ်။အဖဖရာသခင်ကိုမသိဘဲအပြစ်ဒုစရိုက်နွန်တွင်းမှသာပျော်မွေ့ခြင်းသူလူတတ္တဝါအလုံးအတွက်ဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်8ကနေအခန်းငယ်16အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့